မြန်မာနိုင်ငံဖွာထင်ရှားတဲ့ဝိပဿနာနဲ့ကမ္မထမ်းဆရာကြီးဦးကိုအင်ကဟာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာတနင်္ဂနွေနေ့ညပိုင်းကပဲကွယ်လွန်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝက်မှာဝိပဿနာလုပ်ငန်းတွေနဲ့ငြိမ်းချမ်းရေးအတွက်ထင်ရှားခဲ့သူဆရာကြီးဦးကိုအင်ကရဲ့ဘဝတစ်လျှောက်ကြိုးပမ်းခဲ့တာတွေကိုတော့မတ်ရင်ချင်းနိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဆရာကြီးဦးကိုအင်ကဟာနှလုံးရောဂါနဲ့တနင်္ဂနွေနေ့ညကကွယ်လွန်သွားတာလို့မွန်ဘိုင်းမြို့မှာဆရာကြီးနဲ့အတူနေထိုင်တဲ့သားဖြစ်သူကိုအောင်ဝင်းက VOA ကိုပြောပြပါဗျာ
။သူမနေ့ကဒီလိုတော့ကောင်းတယ်။ဆီရောဂါဆီရောတွေ့နေနေဆမိုင်းနေနေပြတော့မကောင်းဘူး။ဆမိုင်းဆန္ဒလို့တွေအားလုံးလုံးနေတာလား။မနေ့ညကောင်းလိုက်ကျွဲလောက်ကနေစပြီးတော့အိတ်ဖြစ်ဖို့သွားတယ်။အဲ့ဒီချိန်မှာသူကဆက်သက်ရှူဖို့နေနေခစ်လာတာ။နိုင်ရွေးတင်ပဲဟာတက်ပြရအောင်။
ဆရာကြီးဦးကိုအင်ကာဟာကမ္ဘာအနှံ့နိုင်ငံပေါင်းများစွာမှလည်းအမြဲတမ်းတရားရိပ်တာ150ကျော်နဲ့ယာယီတရားရိပ်တာပေါင်းများစွာကိုဖွင့်လွှတ်ခဲ့တာပါလက်ထောက်တရားပြဆရာပေါင်း1000လောက်နဲ့ဗုဒ္ဓရဲ့တရားဓမ္မပြန်ပွားရေးတွေကိုဆောင်ရွက်ခဲ့ပါတယ်2000ပြည့်နှစ်ကကုလသမဂ္ဂမှကမ္ဘာငြိမ်းချမ်းရေးအတွက်နိုင်ငံပေါင်းစုံဘာသာရေးခေါင်းဆောင်တွေရဲ့ထောင်စုနှစ်ရည်မှန်းချက်တွေ့ဆုံပွဲမှာဆရာကြီးဦးကိုအင်ကာရဲ့ငြိမ်းချမ်းရေးဟောပြောချက်ဟာအထူးကြော်ကြားခဲ့ပါတယ်မာရဝါရီလူမျိုးဆရာကြီးဦးကိုအင်ကာကို1924ခုနှစ်ကမန္တလေးမြို့မှာမွေးဖွားခဲ့တာပါအမည်ရင်းအပြည့်စုံကစတရနာရရန်ကိုအင်ကာပါသူ့ရဲ့ဘိုးဘွားတွေဟာမင်းတုံးမင်းနဲ့တီဘောမင်းလက်ထက်ကတည်းကအိန္ဒိယပြည်ကနေမန္တလေးမြို့ကိုပြောင်းရွှေ့ခဲ့ကြပြီးကုန်တယ်လုပ်ငန်းတွေကိုလုပ်ကိုင်ကြသူများဖြစ်ပါတယ်ငယ်စဉ်ကမန္တလေးစိန့်ပီတာကျောင်းမှာတက်ရောက်သင်ကြားခဲ့ပြီးမိဘလက်ငုပ်စီးပွားရေးလုပ်ငန်းဖြစ်တဲ့အယောင်းဝယ်လုပ်ငန်းမှာကြီးပွားတွတ်တက်အောင်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့လို့ငယ်စဉ်ကတည်းကခံစားနေရတဲ့ခေါင်းကိုက်ယောဂါဝေဒနာကိုခင်မီစေပညာနဲ့ကုသပေးမဲ့မပြောက်ကင်းတဲ့အချိန်1955ခုနှစ်မှာငွေစည်းမင်းကြီးဥပခင်ဦးစီးတဲ့လေဒီဆရာတော်ဖျားရဲ့ဝိပဿနာကမ္မထမ်းတရားစခန်းမှာ10ရက်လောက်တရားအားထုတ်လိုက်ချိန်မှာဝေဒနာပျောက်ကင်းသွားတဲ့အတွက်ဝိပဿနာတရားပြန်ပွားရေးကိုနောက်ပိုင်းမှာတဆိုင်မမတ်ဆောင်ရွက်ခဲ့ပါတယ်။ဒီအတောအတွင်း1962ခုနှစ်ဥနေဝင်းတော်လှန်ရေးကောင်စီလက်ထက်မှာသူ့ရဲ့စီးပွားရေးလုပ်ငန်းတချို့ပြည်သူပိုင်းအသိခံလိုက်ရပါတယ်။အဲ့ဒီအချိန်အိန္ဒိယကိုရောက်နေတဲ့ဥကိုအင်ကာကိုလည်းမြန်မာပြည်ကိုပြန်လာခွင့်ပိတ်ပင်ခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကြင့်ကြံအားထုတ်ခဲ့တဲ့ဝိပဿနာတရားတွေကိုအိန္ဒိယကမိဘဆွေမျိုးမိတ်ဆွေတွေကိုပြန်လည်ဟောပြောပြသပေးရကနေ1969ခုနှစ်အိန္ဒိယနိုင်ငံမှာကမ္မထမ်းတရားပြဆရာဖြစ်ရိတ်တာကြီးတွေဖွင့်လှစ်နိုင်ခဲ့ပါတယ်။ဆရာကြီးကိုလူအများကဂုရုကြီးဆိုပြီးတော့လည်းအမျက်တနိုးခေါ်ဝေါ်ကြပါတယ်။မြန်မာနိုင်ငံမှာတော့ထောင်တွင်းတရားရိတ်တာ3ခုအပါအဝင်တရားရိတ်တာစုစုပေါင်း15ခုဖွင့်လှစ်ထားပြီးယာယီတရားရိတ်တာတွေလည်းဖွင့်လှစ်ခဲ့ပါတယ်။ဆရာကြီးရဲ့တရားပြမှုကြောင့်ဝိပဿနာကမ္မထမ်းရှုမှတ်နိုင်ခဲ့ကြောင်းနမေကျော်ဂီတပညာရှင်ဦးရဲလွင်ကပြောပြပါတယ်။
ကျားရင်းနဲ့ကျွန်တော်ပြရတော့ဒါကိုကင်မောင်တို့ရဲ့အဲဒီရိတ်တော်ကိုပြရတော့နော်ကိုကင်မောင်တို့ရဲ့နဲ့ကိုကင်မောင်တို့ရဲ့ရိတ်တော်ကိုခေါ်တော့ကျွန်တော်တော့ပါတယ်ကျွန်မကကျေးဇူးပြုရတဲ့ကျောင်းမှာရှိပါသေးတယ်ဒီကိစ္စတွေပဲဒီလိုကြီးကကျားရဲ့တရားကိုကျွန်တော်သိခဲ့ရတယ
်အင်္ဂါနေ့မနေ့9နာရီမှာဥကိုအင်္ဂါဖွင့်လှစ်ခဲ့တဲ့ရန်ကုန်မြို့ကဓမ္မဇောတိဝိပဿနာတရားစခန်းမှာဆရာကြီးရဲ့တပည့်တွေနဲ့ကြီးညိုသူတွေကတန်ခါ၅ပါးကိုဆွံ့ကပ်ပြီးစူပေါင်းတရားထိုင်မှုရှိတယ်လို့ဦးရဲလွင်ကပြောပါတယ်။ဆရာကြီးကွယ်လွန်ချိန်မှာကျန်ရစ်သူဇနီးနဲ့အတူတား6ယောက်ရှိပါတယ်ရှင်။